ပြည်ထောင်စုလန်ဒန်မြို့မှာရောက်နေတဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကို Freedom of the City ဂုံလူးဆောင်စုချီးမြှင့်တဲ့ဒီကနေ့မှာပဲဒေါက်ဆန်းစုကြည်ကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေလုပ်ခဲ့ကြသလိုသူ့ကိုထောက်ခံတဲ့ online လှုပ်ရှားမှုတွေလည်းလုပ်ခဲ့ကြတဲ့အတွက်လန်ဒန်ရောက်မြန်မာနိုင်ငံသားတွေကြားမှာအကွဲအကွဲအပြားပြားဖြစ်နေခဲ့ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝေးအောင်ကစူးစီးတင်ပြထားပါတယ်ရှင်
ပြည်ထောင်စုလန်ဒန်မြို့မှာရောက်နေတဲ့ဒေါက်ဆန်းစုကြည်ကိုလန်ဒန်မြို့တော်ဝန်နဲ့မြို့တော်ကောင်စီက Freedom of the City ဂုံလူးဆောင်စုကိုဒီကနေ့ဒေသစံတော်ချိန်မွန်းလွဲပိုင်းမှာချီးမြှင့်ခဲ့တာပါ73ရာစုနှစ်ကလေးကချီးမြှင့်လာခဲ့တဲ့အဲ့ဒီစုကိုလန်ဒန်ဂေဟော့ခန်းမမှာချီးမြှင့်တာဖြစ်ပါတယ်အဲ့ဒီစုပေးပွဲအခမ်းအနားနဲ့မလှမ်းမကမ်းပါပဲဗီတင်ရောက်ရိုဟင်ဂျာအရေးလှုပ်ရှားသူတွေနဲ့ကချင်လူမှုအဖွဲ့အစည်းတွေကတွားရောက်ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြသူတွေဟာရခိုင်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်ဖိနှိပ်ချုပ်ချယ်ခံနေရတဲ့ကိစ္စကိုဝေဖန်ထောက်ပြခဲ့ကြသလိုလူအခွင့်အရေးချိုးဖောက်ခံနေရတဲ့ကိစ္စနိုင်ငံတကာစုံစမ်းရေးအဖွဲ့တွေဝင်ရောက်စစ်ဆေးခွင့်ပေးဖို့ကိုလည်းတောင်းဆိုခဲ့တာပါလန်ဒန်အခြေစိုက်ကချင်လူမှုအဖွဲ့အစည်းKCUK ကတော့ဒေါက်ဆန်းစုကြည်ဟာကချင်တွေကိုကိုစားမပြုကြောင်းနဲ့ကချင်လူမှုအကျိုးစီးပွားကိုဆန့်ကျင်မဲ့ဗီတိန်ရဲ့ရင်းနှီးမြှုပ်နှံမှုတွေမြန်မာစစ်တပ်ကိုထောက်ခံမှုပေးမဲ့ဗီတိန်ဘီရင်တပ်မတော်ရဲ့ဘယ်လိုအထောက်ပံ့မျိုးကိုမှလက်မခံကန့်ကွက်ကြောင်း KCUK ရဲ့ကြေညာချက်မှာဖော်ပြထားပါတယ် KCUK အဖွဲ့ခေါင်းဆောင်တူဖြစ်တဲ့လက်ခွန်လပိုင်ဇော်လီကသူတို့ဆန္ဒပြရတဲ့အကြောင်းကိုရှင်းပြပါတယ
်နံပါတ်1အချက်အနေနဲ့တော့ UK မှာရှိတဲ့ကချင်လူမှုကိုကိုယ်စားမပြုဘူးဆိုတဲ့အကြောင်းကိုပြောချင်တယ်။ဘာဖြစ်လို့လဲဆိုတော့ဒီနေ့သူကဒီ award ခုကိုလက်ခံမှာပေါ့နော်။နောက်ပြီးမှသူကဒီမားနဲ့လည်းတွေ့တယ်ဆိုတော့ဒီသူတို့စီးပွားရေးတွေပါလဲလှုပ်လာနိုင်တယ်ပေါ့ချင်းပြည်နယ်မှာပေါ့နော်။ဆိုတော့ဒီစီးပွားရေးကိုအဲချင်းပြည်နယ်ငင်းချမ်းတီးခင်မှာပေါ့မလှုပ်ကြဘူးပေါ့။ဒါလေးအတိတ်အကြောင်းအနေနဲ့ပါဝင်တယ်လို့ပြောချင်တယ်။အာမလို့အမရဖြစ်တယ်ဆိုတာကတော့ဥပမာဒီ NCA ကိုလက်မှတ်ထိုးဖို့တစ်ဖက်သက်ပြောတယ်လို့ကျွန်တော်တို့ဟိုမြင်တယ်လေတကယ်တမ်းဆိုရင်တော့ဒီတိုက်ပွဲဖြစ်နေတဲ့ဘက်နှစ်ဘက်ပေါ့နော်အစိုးရစစ်တပ်ကိုရောဒီလက်နက်ကိုင်စစ်တပ်နှစ်ဖက်လုံးကိုပေါ့နော်အဲမြတ်မြတ်တတ်တာပေါ့အဲအတိုင်းပင်ခံပုဂ္ဂိုလ်တူအနေနဲ့ပြောရင်တော့ပုံပြီးမှဆော့ဖက်လို့ရတဲ့အတိုင်းအတာတစ်ခုအထီတော့စစ်ဖက်စီပေါ့
တပတ်ကဆန္ဒပြကန့်ကွက်မှုတွေရှိနေကြမှာပဲဗီဒီမှာရှိတဲ့မြန်မာလူမှုအသင်းကလည်းအဲ့လိုဆန္ဒပြတာတွေကိုကန့်ကွက်လိုက်ပြီးဒေါက်ဆန်းစုကြည်ရဲ့ရည်တည်လှုပ်ဆောင်မှုတွေကိုထောက်ခံကြောင်းပြသတဲ့အနေနဲ့ We stand with you ဒေါက်ဆန်းစုကြည်ဆိုတဲ့ဒဏ်ပြန်လှုပ်ရှားမှုတစ်ခုအတွက် online ကနေလက်မှတ်ကောက်ခံခဲ့ရမှာစုစုပေါင်း 4,000 ကျော်ရရှိခဲ့ပြီးလန်ဒန်မြို့တော်ဝန်စီအဲ့ဒီလက်မှတ်တွေပေးပို့သွားမယ်လို့မြန်မာလူမှုအသင်းတာဝန်ခံတူဦးဖြစ်တဲ့ကိုမင်းဟင်းကပြောပါတယ
်သူတို့အနေဆိုဆက်ရင်ဆန္ဒပြတဲ့ဒီရိုဟင်ဂျာအဖွဲ့နဲ့တခြားအဖွဲ့ဒီနှစ်ဖွဲ့ကမဟုတ်တဲ့ဥစ္စာတွေဆက်ဆွဲပြီးတော့လုပ်တော့ကျွန်တော်တို့အလားကိုမကျင်းတ်လို့ဒါကိုဟိုရှုံချတဲ့အနေနဲ့ online petition ကိုလုပ်ခဲ့တယ်အဲ့ဒီဟာအခုဆို 4,000 ကျော်ရနေပြီပေါ့နော်သူတို့အဓိကပြောတဲ့ဥစ္စာဒီရခိုင်ပြည်နယ်မှာရှိတဲ့လူတွေရဲ့အခက်အခဲတွေရှိတယ်အဲ့ဒီအခက်အခဲတွေမှာဒီဒေါက်ဆန်းစုကြည်ကတေချာအတမထွက်ခဲ့ဦးမကန်ကြခဲ့ဦးလို့ပြောလို့တကယ်တော့အမေစုကဒေါက်တာကိုဖီအန်နဲ့ကော်ရှင်အဖွဲ့ကိုအခုညတောင်းပြီးတော့ဆုံဆန်းစစ်ဆေးထားပါပဲပြီးတော့နောက်ပိုင်း NLT အစိုးရအနေနဲ့ဒီအချက်လက်တွေကိုအကောင့်နဲ့ဖော်ဖို့လည်းလုပ်နေပါတယ်ဒီလိုလုပ်နေတဲ့အချိန်မှာတစ်ဖက်သက်ဆွဆွဲပြီးပြောလို့ online campaign ကိုလုပ်ဖြစ်ခဲ့တာပ
ါဒီတမန်လှူရှားမှုကိုလန်ဒန်မြို့တော်ဝန်စတိတ်ခန်းကလည်းထောက်ခံပြီးဒေါက်ဆန်းစုကြည်ဘက်ကရက်တီကြောင်ပြောဆိုထားပါတယ်ဒေါက်ဆန်းစုကြည်ဟာဗီတင်ရောက်မြန်မာနိုင်ငံသား300လောက်နဲ့လန်ဒန်မြို့ Marylebone Hotel မှာမေလ9ရက်မနက်ပြန်မနက်ပိုင်းမှာတွေ့ဆုံမှုရှိပါတယ်ခင်ဗျာ